ဒီကနေ့စစ်ဆိုးရသတင်းစာတွေမှာမြန်မာစစ်ဆိုးရကြီးကဲဗိုလ်ချုပ်ဦးကြီးတန်းရွှေကလမ်းညွှန်ချက်ခုနှစ်ရက်အရာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပမှာဖြစ်တဲ့အကြောင်းပြည်သူတွေအနေနဲ့ရွေးချယ်တင်မြှောက်ခွင့်နဲ့ရွေးကောက်တင်မြှောက်ခံပိုင်ခွင့်တို့ရရှိတော်မှာဖြစ်တဲ့အကြောင်းဖော်ပြထားတာတွေ့ရပါတယ်။ဒီလိုရေးသားထားတာနဲ့ပတ်သက်ပြီးတော့ပြည်ပသတင်းမီဒီယာတွေမှာများမကြာမီရွေးကောက်ပွဲကျင်းပမယ်လို့စစ်ဆိုးရကြီးကဲကထပ်မံအတည်ပြုတဲ့အကြောင်းပြန်လည်ဖော်ပြကြတာကိုတွေ့ရပါတယ်။တိုင်းပြည်ဗိုလ်ချုပ်ဦးကြီးတန်းရွှေရဲ့ပြည်ထောင်စုနေတဲ့ဝန်တော်မှာဘလို့လွတ်လပ်ပြီးတရားမျှတမယ်ဘယ်နေ့ပဲရဲ့ကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့ဖော်ပြချက်မျိုးမရှိတဲ့အတွက်မြန်မာနိုင်ငံရေးလေတာသူတွေအကြားထူးခြားမှုမရှိတဲ့ဝါဒပြန့်ဖော်ပြချက်သဘောသာသုံးသပ်ကြတာတွေ့ရပါတယ်။မြန်မာရေးလေတာသူတူဖြစ်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာထုတ်ဝေတဲ့ The Nation သတင်းစာကြီးကအယ်ဒီတာမစ္စတာဂဗီချောင်တာဘွန်ကဗိုလ်ချုပ်ဦးကြီးတန်းရွှေရဲ့တဝန်လောဟာရွေးကောက်ပွဲနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ပါဝင်လူပုဂ္ဂိုလ်အဖွဲ့အစည်းပေါင်းစုံပါဝင်ရရှိရေးတောင်းဆိုနေကြတဲ့ဥရောပသမ္မတလိုနိုင်ငံတကာအတိုင်းအဝိုင်းရဲ့သဘောထားတင်းမာမှုနဲ့အရေးယူပိတ်ဆို့တာတွေကိုကြိုတင်ကာကွယ်နိုင်အောင်နေ့ရက်အတိအကျမဖော်ပြဘဲခြံသက်ထားတာဖြစ်ပါတယ်လို့သုံးသပ်ပါတယ
် The junta has not given the exact time frame for the election Tan Sri message wants to preempt you know strong
ရန်ကုန်ကဝါရီနိုင်ငံရေးသမားကြီးတခင်ချန်တို့ကတော့လွတ်လပ်ပြီးတရားမျှတရေးကောက်ပွဲဖြစ်ပေါ်ဖို့ဆိုတာကြိုဆိုရမယ့်အချက်ဖြစ်တဲ့အကြောင်းဒါပေမဲ့ဒီအင်္ဂါရက်တွေပြည့်စုံဖို့ဆိုရင်နေ့ရက်အတိအကျကြေညာပေးဖို့နဲ့ပါတီတွေဖွဲ့စည်းပြီးမဲဆွယ်လှုပ်ရှားခွင့်ရဖို့အချိန်တက်မှာပြီလို့သုံးသပ်ပါတယ
်။တရားမျှတလွတ်လပ်တဲ့ရေးကောက်ပွဲဖြစ်ဖို့လိုတယ်လေ။ပြီးတော့ဥပဒေအရရေးကောက်ပွဲလုပ်မယ်ဆိုရင်ပါတီဖွဲ့စည်းတွေကိုဖွဲ့စည်းခြင်းနဲ့လူတွေကိုအကုန်ဖွဲ့စည်းဖို့စီယုံကကောက်ပြောဖို့ဥပဒေအရပေးဖို့တင်တာပေါ့။အဲ့ဒီမှာလွတ်လပ်ပြီးတရားမျှတရေးကောက်ပွဲက
ဘောလာမဘောဗိုလ်ချုပ်ဦးတန်းရွှေရဲ့တဝန်လောမှာရွေးကောက်ပွဲနဲ့ပတ်သက်လို့ဖော်ပြချက်တွေကိုအလေးထားပြောဆိုတာတွေပါဝင်တယ်လို့တစ်ဖက်မှာလည်းစစ်ဆိုးကလက်ထက်ဆက်တိုက်ကင်ဆွဲလာတဲ့သဘောထားအမြင်မတူသူတွေပေါ်ရန်လူတဲ့နိုင်ငံရေးအသုံးအနှုန်းတွေဖော်ပြထားတာလည်းတွေ့ရပါတယ်စစ်မှန်တဲ့မျိုးချင်းစိတ်နဲ့နိုင်ငံကိုတည်ဆောက်ရင်းလက်ချက်သမားတွေရဲ့လက်ကင်ဒုတ်တွေနဲ့ပြည်တော်စုဖြိုခွဲဖို့ဖန်တီးလာတဲ့အရေးကိုလည်းသတိထားရှောင်ရမယ်လို့ဖော်ပြထားပါတယ်တဟာတော်ဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်လို့ဒီမိုကရေစီရေးဆောင်ရွက်နေတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေနဲ့ဒီမိုကရေစီအကောင့်ထဲပေါ်ရေးမပြတ်ဝေမန်တောင်းဆိုနေတဲ့အနောက်နိုင်ငံတွေပေါ်သဘောထားမပြောင်းလဲဘူးဆိုတာကိုလည်းပေါ်လွင်နေပါတယ်လို့သုံးသပ်ကြတာရှိပါတယ်။နေရှင်းသတင်းစာအေဒါမစ္စတာဂဗီကတော့ဒီလိုဝါဒဖြန့်ပြောဆိုချက်တွေဟာမြန်မာပြည်သူတွေပေါ်ထိ ंछ ုပ်ပြီးတော့အစိုးရလုပ်ရက်တွေကိုစင်ကြေပေးနိုင်မှုဝါဒပြန့်စကားတွေသာဖြစ်ပြီးတစ်ကမ္ဘာလုံးချီပြီးအမြင့်ကျဲလာတဲ့ပြည်သူတွေပေါ်လှည့်စားဖို့တော့အလုံးမဖြစ်နိုင်ပါဘူးလို့သုံးသပ်ပါတယ
်။ So I don't think it's going to work because we live in a globalized world.And the Burmese people also have
why နိုင်ငံရေးသမားကြီးတခင်ချန်တို့ကလည်းဒီလိုအသုံးအနှုန်းမျိုးပြန်ပြီးတော့အလေးနဲ့ထားဖော်ပြလာတာဟာတိုင်းပြည်စီလုံးမှုအတွက်အဟံသားတာဖြစ်စေနိုင်ပါတယ်လို့ဆိုပါတယ်
။ Yeah တော့မားတော့ဒီမြင်းကြီးကိုတိဆောက်မှုမှာဟိုဒါအဟံသားဖြစ်စေတဲ့အသုံးအနှုန်းမျိုးဖြစ်ပါတယ်ဒါကအမှန်ကတော့ဒီလိုပြောဒီလိုအခြေခံမဟုတ်ဘူး။တပီးကြောင်လုံးပြန်ကြတာရှင်ညင်းနဲ့စီလုံးလုံးနဲ့ကြည့်အောင်လုပ်ပြီးတော့တရားမျှတပြီးလွတ်လပ်တဲ့ရုပ်ပုံကိုရုပ်ပြီးလို့ဆိုရရှိပါတယ်
။စင်စွာကြီးကရဲ့ပြည်အောင်စုနဲ့တဝန်လွာတရင်းစာမှာပါတဲ့ရက်တရက်ထဲမှာပဲတစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒူအိုခရာဥတည်ဥကိုနေအခြေချုပ်ကပြန်လွတ်မယ်ဆိုတဲ့သတင်းပေါ်ထွက်လာပါတယ်။ဒီကြောင့်လည်းပတ်သက်လို့လေးလာသူအများကအကောင့်ဘက်ကရှုပ်နေကြပါတယ်။ဒါပေမဲ့တကယ်လွတ်လပ်ပြီးတရားမျှတဲ့ရုပ်ပုံတရက်ကျင်းပဖို့ဆိုရင်ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေကိုလည်းပြန်လွတ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေလှုပ်ဆောင်ဖို့လည်းအရေးပါပါတယ်လို့တခေချန်တို့ကသုံးသပ်ပြောကြပါတယ်။
မနက်တော့ဗိုလ်ချုပ်ကြီးတင်ဦးကိုလွတ်ပြေးတင်လာတော့ကြားပါပြီနော်အဲ့တော့ခုဆက်ပြေးမယ်လို့ပြောဆိုချက်ကိုတာဝန်ရှိသူတို့ကပြောတာတော့ကျိုးကျိုးပါတယ်ပောက်ခံပါတယ်ဟာတကယ်ပြောတဲ့အတိုင်းနဲ့အញ្ញံဆုံးဒါလွတ်ပြေးဖို့ဗိုလ်ချုပ်ကြီးတင်ဦးကပကတောင်းရန်ကြီးကိုလည်းအိမ်မှာအကြေကျုံနဲ့ထားတဲ့ဘဝကနေပြီးတော့အញ្ញံဆုံးလွတ်ပြေးဖို့အချိန်ခါရောက်ပါပြီလို့ဒီလိုပဲတပ်မတော်ကောင်းကောင်းကြီးတွေကိုဒါပြောဆိုချင်ပါတယ်ဟုတ်လားပြီးတော့မှဒီသက်အင်းကြီးမျိုးကြီးကိုတည်ဆောက်ဖို့အတွက်အစညာတို့အញ្ញံကြီးတို့ကျမတို့ပေါ့ပေါ့ကြီးရာသွေးနွေးနိုင်နေဒါမှမအောင်မြင်ရမရှိဘူးလို့အကြီးယူနဲ့အလျှော့တင်းနဲ့ဒါလုတ်ကြရင်နှံ့ကိုအောင်မြင်မှာလို့ဒီလိုပဲရက်ခံထားပါတယ
်ထိုင်းသတင်းစာဆရာမစ္စတာဂါဗီကတော့ဒီလိုပြန်လွတ်မဲ့ကိစ္စကိုကြိုဆိုပေမဲ့အာဆီယံပါဝင်နိုင်ငံကအတိုင်းအဝိုင်းအတွက်တော့လုံလောက်မှုမရှိပါဘူးလို့သုံးသပ်ပါတယ်ဥတည်ဥကိုပြန်လွတ်တယ်လို့ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေပြန်လွှတ်ရေးပါတီခေါင်းဆောင်တွေအချင်းချင်းတွေ့ဆုံဆွေးနွေးခွင့်ပေးပြီးရွေးကောက်ပွဲနဲ့ပတ်သက်လို့အရေးကြီးတိုင်ပင်ဆုံးဖြတ်ခွင့်ပေးရတဲ့ဟာလဲနိုင်ငံတကာအတွက်လက်တွေ့ကျတဲ့ဒီမိုကရေစီကူးပြောင်းရေးဆောင်ရွက်ချက်တွေအဖြစ်ယုံကြည်နိုင်စရာခြေလှမ်းတွေဖြစ်ပါတယ်လို့ RFA ကိုသုံးသပ်ပြောကြားသွားပါတယ်ခင်ဗျာ